ဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောက်ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရုံးထုတ်ဖို့ပြင်ဆင်နေတဲ့အချိန်မှာပဲသူတို့ရဲ့မိတ်ဆွေအပေါင်းအသင်းနဲ့သတင်းတောက်တွေကလည်းစုပေါင်းပြီးတော့သူတို့နှစ်ဦးပြန်လည်လွတ်မြောက်လာရေးစုပေါင်းပေးကြပါတယ်။သူတို့နှစ်ဦးကိုဒီဇင်ဘာလ12ရက်နေ့ကနိုင်ငံတော်ပြည့်ဝတ်ချက်ဥပဒေထိုးဖောက်မှုနဲ့ဖန်စီတရားဆက်ဆိုထားတာဖြစ်ပါတယ်အသေးစိတ်ကိုတော့ရိုက်တာသတင်းကိုအခြေခံပြီးရှားဖောင်ကစူးစီးတင်ပြပေးထားပါရှင်အခုကြားခဲ့ရတဲ့အတန်ကတော့ဖန်စီထင်းထင်းခံထားရတဲ့ writers သတင်းတော်နှုတ်ဦးပြန်လည်လွတ်မြောက်လာရေးအတွက်စုပေါင်းမြေတာပို့ကြတဲ့အတန်ဖြစ်ပါတယ်ဒီဇင်ဘာလ12ရက်နေ့ကအာနာပိုင်တွေရဲ့ဖန်စီထင်းထင်းချင်းခံခဲ့ရတဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုကိုရုံးထုတ်ဖို့ပြင်ဆင်နေကြမှာပဲသူတို့နှစ်ဦးပြန်လည်လွတ်မြောက်လာရေးအတွက်သူတို့ရဲ့မိတ်ဆွေအပေါင်းအသင်းလှုပ်ဖော်ခံတဲ့တင်ဒောက်တွေမိနစ်တနည်းငယ်နေတုန်းကရွှေကုံဖျားပေါ်မှာစုယုံပြီးစုတောင်းပွဲပြုလုပ်ပေးခဲ့ကြတာပါဒုက္ခရဲ့6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်အကြမ်းဖက်မှုတရင်တွေကို writers သတင်းဌာနအတွက်တရင်ယူရင်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ဟာအာနာပိုင်တွေရဲ့ဖန်ဆီးခြင်းခံခဲ့ရတာဖြစ်ပါတယ်။အလုတာဝန်ကိုထမ်းဆောင်ရင်းဖန်ဆီးခံရတဲ့သူတို့နှုတ်ပြန်လည်လွတ်မြောက်လာဖို့စုတောင်းပွဲပြုလုပ်တာလို့စုတောင်းပွဲမှာပါဝင်တဲ့ကိုဝါလုံးနဲ့ရင်းနှီးတဲ့မိတ်ဆွေကိုတန့်စင်စိုးကအခုလိုပြောပါတယ
်။ကျွန်တော်တို့ဒီပရာဟိတာလုပ်ဖို့ခိုင်းတဲ့ကိုဝါလုံးပါတော့ဒီကောင်သတင်းတော့လည်းလုပ်တယ်အဲအဲ့ကောင်အလုပ်လုပ်ရင်းနဲ့ဒီကောင်ဖမ်းခံနေရတယ်။အဲဒါကျွန်တော်တို့ဒီကောင်ကိုသတိရတယ်။ဒီကောင်ကိုပြန်လွှတ်ပြေးခြင်းနဲ့
ဒါအပြင်ဒီမိုကရေစီကိုဦးတည်နေတဲ့မြန်မာနိုင်ငံအနေနဲ့အခုလိုသတင်းတောက်တွေကိုဆက်လက်ဖမ်းဆီးမှုတွေရှိတာဟာတိုင်းပြည်ရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်စေတယ်လို့ကိုတန့်စင်စိုးကပြောပါတယ်
အဲကျွန်တော်တို့ကဒီမိုကရေစီနိုင်ငံကိုကျွန်တော်တို့သွားနေကြခြင်းဖြစ်တယ်။အဲလိုသွားနေကြတဲ့အချိန်မှာဒါမျိုးဖြစ်တယ်ဆိုတော့အတိုင်းပြည်ရဲ့ဒီဒီမိုကရေစီအတွင်းကူးရောင်းရေးအတွက်လည်းမျက်နှာမရဘူးပေါ့ဗျာနော်။အဲတော့ဘယ်သူ့တော့မှလည်းမကောင်းပါဘူးနော်။သူ့လို့သူ့လို့တယ်လို့လည်းကျွန်တော်ယုံကြည်ပါတယ်။အဲဒီအတွက်ဘာမှဟိုစိုးရိမ်ရမလို့ပဲနဲ့သူ့ပြန်လည်းလွှတ်ပေးတင်ပါ
အင်းစိန်တင်းထောင်ထဲမှာဖန်စီထင်းထင်းခံနေရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုကိုလာမယ့်ဗုဒ္ဓဟူးနေ့ဇွန်လ10ရက်နေ့မှာဒုတိယအကြိမ်ဖြစ်တဲ့အင်းစိန်တရားရုံးမှာရုံးထုတ်ဆစ်ဆီဖို့ရှိပါပဲ။ဒီဇင်ဘာလ12ရက်နေ့ကတော့သူတို့နှုတ်ကိုမြင်းလာတုံတရားရုံးမှာပထမအကြိမ်ရုံးထုတ်ရင်မှန်ယူခဲ့ပါပဲ။ဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့တွေနဲ့ချင်းဆူထားပြီးအသွားမှာပဲ။ရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေကိုလက်ဝဲတွေ့ရှိမှုနဲ့ရန်ကုန်မြို့ထောက်ကျက်နေမြေရဲစခန်းမှာသူတို့ကိုဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံအစိုးရလက်ဝဲချက်များအဥပဒေပုံမှန်3နဲ့ပုံမှန်5ကိုချိုးဖောက်မှုနဲ့တရားစွဲဆိုခဲ့တာပါ။တရင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ဖမ်းဆီးထင်းထင်းခံရတာနဲ့ပတ်သက်ပြီးမြန်မာပြည်တွင်းတရင်းမီဒီယာတို့ကကြံကြွက်ကြသလိုမြန်မာနိုင်ငံလွှတ်တော်အစအုံတွေကိုဒရုန်းနဲ့ရိုက်ယူဖို့ပြင်ဆင်မှုနဲ့ဖမ်းဆီးခံခဲ့ရပြီးပြည်ရဲ့တဲ့တွင်ပတ်ကျော်ကမှပြန်လည်လွတ်မြောက်လာခဲ့တဲ့မလေးရှားနိုင်ငံသူတရင်တော်မော့ချွိုင်လင်းကလည်းဖန်စီခံနေရစေ writers တရင်တော်နှုတ်ဦးအတွက်ဝိုင်းဝန်းဆုတောင်းပေးကြဖို့ကိုအားလုံးကိုတောင်းဆိုခဲ့ပါတယ်။ဒါအပြင်ဖန်စီခံထားရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ကိုမြန်မာအာဏာပိုင်တွေအနေနဲ့ပြန်လွတ်ပေးဖို့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတွေအပါအဝင်အမေရိကန်ပြည်ထောင်စုကနေဒါနဲ့ဥရောပသမဂ္ဂတွေကလည်းအတီးတီးတောင်းဆိုခဲ့ကြပါတယ်ရှင်။